ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာခိုလုံနေရတဲ့ရိုဟင်ဂျာတွေနောက်တရားမှုပြိပခတွေရဲ့တရားမှုရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ128တန်းကျော်ထပ်ပြီးထောက်ပံ့မယ်အကြောင်းကြေညာလိုက်ပါတယ်။အခုထောက်ပံ့မယ်ရန်ပုံငွေတင်းမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနောက်အေးအေးရခိုင်လက်နက်ကင်တပ်နဲ့တပ်မတော်ကြားတိုက်ပွဲတွေဒဏ်ခံရသူတွေအတွက်အသက်ကယ်ထောက်ပံ့မှုအတွက်လဲပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အိုထေဂတ်စ်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။ရိုဟင်ဂျာအမျိုးသမီးတွေနဲ့ကလေးငယ်တွေအများပြားပါဝင်တဲ့၉သိန်းကျော်ရှိတဲ့ဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းရဲ့လိုအပ်ချက်တွေကိုလည်းအခုရန်ပုံငွေနဲ့ဆောင်ရွက်ပေးနိုင်မယ်လို့ကြေညာချက်ကဖော်ပြပါတယ်။2019ခုနှစ်ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခါကိုလူသားချင်းစာနာထောက်ကူမှုအဖြစ်တုံ့ပြန်ကူညီမှုအနေနဲ့အမေရိကန်ရဲ့ကူညီမှုကဒေါ်လာ669တန်းကျော်ရှိခဲ့ပြီဖြစ်ပြီးဦးဆောင်ထောက်ပံ့သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီပြည်ပခါရဲ့အတွက်လိုအပ်တဲ့ရန်ပုံငွေကများပြားလှတာကြောင့်အမေရိကန်တနိုင်ငံတည်းနဲ့ပြည့်မီနိုင်မှာမဟုတ်ဘဲတခြားနိုင်ငံတွေဘက်ကထဲ့ဝင်ထောက်ပံ့မှုတွေကိုလည်းကြိုးဆိုတဲ့အကြောင်းတခြားနိုင်ငံတွေဘက်ကလည်းပို့ပြီးတော့ထဲ့ဝင်ပံ့ပိုးချဖို့အမေရိကန်ကတိုက်တွန်းပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ဂုဏ်သိက္ခာနဲ့အညီတည်တံ့တဲ့ဌာနေပြန်ရေးဖြစ်စေမယ့်အခင်းအကျင်းမျိုးကိုမြန်မာဘက်ကဖန်တီးပေးဖို့လည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီးစစ်ပြီးလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့လက်တင်မခံပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာစာတင်ကြားပေးရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းမြန်မာအစိုးရကိုအမေရိကန်ကတိုက်တွန်းထားပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်မြန်မာနိုင်ငံကိုပြန်လို့တဲ့ရိုဟင်ဂျာလူငယ်တွေအနေနဲ့တခြားလူမှုအတိုင်းအဝိုင်းတွေနဲ့တဟဇာတရှိစွာပေါင်းစည်းသွားနိုင်ရေးအတွက်အထောက်အကူဖြစ်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်ရှင်။